ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့သတင်းတွေရေးသားဖို့ကြိုးစားတဲ့ရိုက်တာသတင်းဌာနကသတင်းသမားနှစ်ဦးကိုဖမ်းဆီးလိုက်တာဟာမြန်မာနိုင်ငံအတွင်းမှာသတင်းမီဒီယာပေါင်းပိုးပြီးတော့ကျင်းပြောင်းလာတာကိုပြတ်တနေတယ်လို့ CPG သတင်းသမားများကကွယ်စွန့်ချော်ရေးအဖွဲ့ကပြောဆိုလိုက်ပြီးသူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။အာရှလူခွင့်ရေးကော်မရှင်ကလည်းဒီသတင်းသမားနှစ်ဦးကိုဖမ်းဆီးခဲ့တဲ့ဥပဒေအတုံးလုံးဆိုင်ရာတိတိကျကျတတ်မှတ်တာမျိုးမရှိတဲ့အတွက်ကန့်သက်ချက်မရှိဘူးလို့ယူဆပြီးတော့သတင်းယူခဲ့ပြီးမှအဖမ်းခံရတာမျိုးကမဖြစ်တင်ဘူးလို့ပြောလိုက်ပါတယ်အပြည့်စုံကိုဒေါက်တာမျိုးတက်ကပြောပြပါလိမ့်မယ်ခင်ဗျာ
ဒီဇင်ဘာလ၁၂ရက်နေ့ကအဖမ်းခံခဲ့ရတဲ့ Writers သတင်းဌာနကမြန်မာသတင်းသမားနှစ်ဦးဟာသူတို့တာဝန်ကိုသူတို့လောက်ဆောင်သူတွေဖြစ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့နယူးယောက်အခြေစိုက် CPG သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာဂျိုးဆန်နွန်ကပြောကြားလိုက်ပါတယ်
We're calling for their immediate release. Journalists are playing a vital role right now in reporting on a story of global.
သူမြေကိုချက်ချင်းပြန်လုပ်ပေးဖို့ကျွန်တော်တောင်းဆိုပါရယ်ဒီသတင်းနောက်တွေဟာကမ္ဘာမှာစိတ်ကိုအရေးပါတဲ့သတင်းကိုလိုက်နေရမှာသူတို့လောက်ရမဲ့အလုပ်ကိုလုပ်နိုင်ဖို့လိုအပ်ပါတယ်အခုမြန်မာနိုင်ငံမှာသတင်းမီဒီယာပေါင်းချင်းမြောင်းလာနေတာကိုတွေ့ရပြီးအခုလိုသူတို့ကိုဖန်ဆီးလိုက်တဲ့ဟာဒါနမူနာပြပလိုက်တာပဲဖြစ်ပါတယ်သူတို့နှစ်ယောက်ကရောက်ဦးတဲ့ချိုးပေါင်းမှုတစုံတရာကိုကျွလွန်ခဲ့တာမျိုးလည်းကျွန်တော်မတွေ့ကြပါဘူး။ဒါကြောင့်သူတို့လုပ်နေတာဟာသတင်းသမားတွေအလုတ်ကိုတရားဝင်လုတ်တာလို့ကျွန်တော်ယုံကြည်ကြောင်းပြောပြစ
ီ။ Reuters သတင်းဌာနက Editor ချုပ်ကလည်းကြေညာချက်တစုံထုတ်ပြန်ခဲ့ပြီးသတင်းတော်ကိုဝါလုံးနဲ့ကိုချော်စိုးတို့ဟာသူတို့သတင်းနဲ့ပတ်သက်ပြီးအဖမ်းခံရမှုအခုလိုသတင်းလွတ်လပ်မှုကိုတိုက်ရိုက်ထိပါတိုက်ခိုက်ခဲ့တာအတွက်စိတ်ကိုစိတ်ဆိုးဒေါသထွက်ရကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။အခုလိုသူတို့နဲ့အဖမ်းခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့သတင်းမီဒီယာအနေထားကအဖိနှိတ်ခံရတယ်ဆိုတာကိုသတိပေးရရောက်နေတာမို့စိတ်ဆိတ်ပူတယ်လို့လည်း CPG ရဲ့အမှုဆောင်ဒါရိုက်တာကပြောပါတယ
်။ I'm very concerned. This is a very alarming escalation of the
ကျွန်တော်သိကြသိကြရတယ်ဒါဟာမြန်မာနိုင်ငံမှာသတင်းမီဒီယာကိုဆက်ပြီးဖိနှိပ်နေရဆိုတာနဲ့ဒါပူပြီးတူလာနေရဆိုတာကိုသတိပေးနေတာပါသူတို့နှစ်ယောက်ဟာထူးထူးခြားခြားပဲအင်မတန်အကဲဆက်တဲ့မြန်မာနိုင်ငံကသတင်းတွေကိုလိုက်နေရင်အင်္ဂါနေ့ညကအဖမ်းခံရတာဖြစ်ပြီးသူတို့ကိုနိုင်ငံတော်ရှုဝတ်ချက်ဥပဒေနဲ့အရေးယူထားတယ်ဆိုတာပဲကျွန်တော
်အသက်30နှစ်ရှိပြီဖြစ်တဲ့ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးတို့ကိုစစ်တပ်ဆိုင်ရာဆက်ရွယ်စခန်းများလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေအမှတ်3နဲ့ဖမ်းဆီးခဲ့တာဖြစ်ပြီးပြစ်မှုထင်ရှားရင်ထောင်ဒဏ်16နှစ်ထိကျခံရနိုင်ွယ်ရှိပါတယ်။ဒီဥပဒေဟာ1923ခုနှစ်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတရားမှုပြောင်းလဲနေတဲ့မြန်မာနိုင်ငံအတွက်ပြင်ဆင်တင်နေပြီလို့ HRC အာရှလူခွင့်ကော်မရှင်ကရှုနေဦးမင်းဝင်ဦးကပြောပါတယ
်။အင်္ဂလိပ်ကပြဋ္ဌာန်းထားတဲ့ဥပဒေရပဲတော့တက်တုံးနေတယ်ဆိုတော့အကျိုးများတွေမှာကတော့ခိပါနဲ့မကြိုက်တာကြီးရှိတယ်။အဲတော့နေရာဒေသဥပမာတာမြင့်နေပြီ၊ကန့်သတ်နေပြီဆိုတာဒီပေါ့။အဲဒီအုံလုံးနေရာကတိတိကျကျဖြစ်အောင်ပြန်နေပြင်ဆင်ပြထားပင်လည်းစစ်စီနေပြီဆိုရင်စစ်စီနေပြီဆိုတဲ့အကြောင်းတာမြင့်နေပြီလို့တာမြင့်နေပြီဖြစ်တဲ့အကြောင်းကန့်သတ်နေပြီဆိုကန့်သတ်နေပြီဘယ်လိုနေရာမျိုးသတ်မှတ်တယ်ဆိုတဲ့အကြောင်းစတာတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်သတ်မှတ်ထားလိုက်တယ်ဆိုလို့ရှိရင်တော့အခုလိုမျိုးကိစ္စဒီမှာပေါ်နိုင်တော့ဘူးပေါ့။အခုအဲ့ဒီလိုမတတ်မှတ်ထားတဲ့အတွက်ပဲသတင်းသမားတွေရဲ့သတင်းရယူနိုင်ဖို့အတွက်ဒီကရာဒီတာကန်ရဲ့စာနေမှာစုံစမ်းမေးမြန်းပြီးတော့သတင်းယူတယ်။ဒီတာကန်လူလူတွေနဲ့တွေ့ပြီးမေးမြန်းတယ်။သူတို့ယူဆတဲ့အတွက်အဲ့ဒီလိုသတင်းယူတာဖြစ်တယ်။သတင်းယူပြီးတော့မှဖမ်းနေဆိုတော့ကမဖြစ်တဲ့ကိစ္စဖြစ်တယ်။အစောကကခုမပြည့်တဲ့နေရာဒီတာဆိုရင်စောင်းဝင်ပြူဆိုမကြည့်ဘူးရှင်းရှင်းလင်းပြောတိုင်းဆိုကြည့်လို့မရတော့ဘူး။
သူတို့ကိုဖမ်းဆီးခဲ့တဲ့ဥပဒေမှာအတုံးလုံးဆိုင်ရာတိတိကျကျတတ်မှတ်ထားတာမျိုးမရှိတဲ့အတွက်ကန့်သက်ချက်မရှိဘူးလို့ယူဆပြီးတင်ပြခဲ့ပြီးမှအဖမ်းခံရတာမျိုးကမဖြစ်တဲ့ဘူးလို့လည်းဦးမင်းဝင်ဦးကပြောပါတယ်။ဒါကြောင့်သတင်းသမားတွေအလုပ်ကိုကောင်းကောင်းလုပ်နိုင်အောင်အစိုးရကအထူးရှာတယ်လို့ဆိုပါတယ်
။သတင်းတော့ဒီအနေနဲ့ကတော့လွတ်လပ်စွာတင်ယူခွင့်ရခဲ့တာပေါ့နော်။ဒီလိုမျိုးစစ်ဆင်ရေးနေပြီးဖြစ်တတ်မှတ်ထားတဲ့နေရာမဟုတ်ဘူး။နောက်ပြီးတော့အထူးတင်ကြထားတဲ့ဒေတာမဟုတ်ဘူးဆိုလို့ရှိရင်တော့သတင်းသမားတွေအနေနဲ့သက်ဆိုင်ရာရဲစခန်းတွေနဲ့ဆက်တွေ့ပြီးတော့ကြည့်ကြတဲ့သတင်းချက်လက်တွေရယူနိုင်ဖို့အခွင့်အရေးသူတို့မှရှိပါတယ်။ဒီလိုမျိုးယူနိုင်ဖို့လည်းနိုင်ငံတော်အစိုးရနေပြီးတော့ဆောင်ရွက်ပေးတယ်။အခုကျွန်တော်တို့ဖြစ်နေတဲ့ကိစ္စအပြင်မှာသတင်းအမှန်တွေကိုနိုင်ငံတကာကမသိရတဲ့အတွက်ကျွန်တော်တို့မှအမှန်ကနေအမှားဖြစ်ပုံများများနေတဲ့လူကအမှန်ဖြစ်အဲ့ဒီလိုမျိုးဖြစ်နေတဲ့ကြောင့်များ
ဒီသတင်းတောင်နဲ့ဦးအဖမ်းဆီးခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံကသတင်းတောက်တွေအနေနဲ့လွတ်လပ်စွာသတင်းရယူရေးသားနိုင်ဖို့လိုအပ်ကြောင်းနဲ့အခုလိုဖမ်းဆီးမှုနဲ့ပတ်သက်ပြီးရှင်းလင်းထုတ်ပြန်ဖို့ သက်ဆိုင်သူတွေအနေနဲ့သတင်းတောက်တွေကိုတွေ့ဆုံခွင့်ပေးဖို့တိုက်တွန်းခဲ့ပါတယ်။ EU ဥရောပသမ္မတရုံးကလည်းဒီကိစ္စကိုစောင့်ကြည့်နေတာဖြစ်ပြီးမြန်မာအာဏာပိုင်တွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေအပြည့်အဝအကာအကွယ်ပေးဖို့တောင်းဆိုလိုက်တယ်လို့မီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်းဗိုလ်တပူးနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။